မေဂန်သမရဒေါ်နယ်ထရမ့်ဟာဗြိတိဝန်ကြီးချုပ်ထရီဇာမေနဲ့ဒီကနေ့တွေ့ဆုံပါတယ်။ဒါဟာဘရစ်ဇီလကိုခေါ်တဲ့ဗြိတိနိုင်ငံ EU တွေကနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေရဲ့အစီအစဉ်လေးအပေါ်သမရထရမ့်ကအပြင်းထန်ဝေဖန်ပြောဆိုထားတဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်ကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောနေတာဟာရှေ့ပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မေးမြန်းကားမှာပြောဆိုပြီးခေါင်းဆောင်တော်ဦးအခုလိုတွေ့ဆုံကြတာပါခေါင်းဆောင်တော်ဦးဟာ16ရာစုနှစ်ခရက်ကတိဆောက်ထားခဲ့တဲ့ဝန်ကြီးချုပ်တွေအတွက်အိမ်တော်မှာတွေ့ဆုံပြီးအရှိလေပိုင်းကိစ္စအပါအဝင်နိုင်ငံခြားရေးကိစ္စရပ်တွေကိုဆွေးနွေးကြကြောင်းသမ္မတအိမ်ပြည်တော်အရာရှိတွေကပြောပါတယ်အမေရိကန်နဲ့ဗြိတိန်တို့ရဲ့ဆက်ဆံရေးဟာအားကောင်းလျက်ရှိကြောင်းဆွေးနွေးပွဲမစခင်သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့ The Sun သတင်းစာကိုပြောခဲ့တဲ့ကိစ္စကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးသမရထရမ့်ဟာဝန်ကြီးချုပ်အိမ်ကိုမသွားခင်ဒီကနေ့အစောပိုင်းကစန်ထာစစ်တပ်တို့ကိုတွားရောက်လေ့လာခဲ့ပါတယ်။သမရထရမ့်နဲ့သမရကရောမလန်နီယာတို့ဟာဝန်ကြီးချုပ်အိမ်ကနေဝင်းဆာနန်းတော်ကိုတွားပြီးတော့ဗီမာကြီးအလိဇဘက်နဲ့လက်ဖက်ရည်တုံးဆောင်မှာဖြစ်ပါတယ်။ဒီတော့တွင် EU တဲ့ကဗြိတိန်တို့ထွက်မဲ့အစီအစဉ်အတိုင်းအကောင့်ထဲပို့မယ်ဆိုရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ကုန်သွယ်ရေးသဘောတူညီချက်ချုပ်ဆိုမှာမဟုတ်ဘူးလို့သမရထရမ့်ကပြောပါတယ်။ဝန်ကြီးချုပ်ရဲ့စီစီအတိုင်းဘရစ်စစ်ကိုအကောင့်ထဲပို့ခဲ့ရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ဆက်ဆံမယ်ဆိုတာ EU နဲ့ပဲဆက်ဆံမှာဖြစ်တဲ့အတွက်ဘရစ်စစ်သဘောတူညီချက်ရနိုင်မှာမဟုတ်ကြောင်းသမရထရမ့်ကပြောကြားခဲ့တာပါ။ဒါ့အပြင် EU နဲ့ဘရစ်စစ်ကိစ္စဘယ်လိုညှိနှိုင်းဆွေးနွေးသင့်လဲဆိုတဲ့သူ့ရဲ့အကြံပြုချက်တွေကိုဝန်ကြီးချုပ်ထရီဇာမေကလက်မခံဘူးလို့လည်းသမရထရမ့်ကသံသတင်းစာကိုပြောကြားခဲ့ပါတယ်။